Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ22ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်လာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပါပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်ကြီးထိုက်ပါဆော်ဒီနဲ့အီရတ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုအမေရိကန်ကပံ့ပိုးပေးမယ်လို့ပြောဆိုလိုက်ပါတယ်မလေးရှားနိုင်ငံပီနန်ချွန်းကဆောက်လုပ်ရေးလုပ်ငန်းတွင်မြေပြိုချမှုမှာတော့12ဦးသေဆုံးပြီးရှာဖွေရရှိထားတဲ့သေဆုံးသူတချို့ထဲမှာတော့မြန်မာနိုင်ငံသား2ဦးပါဝင်နေပါတယ်ဒီသတင်းတွေအပြင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေအပြင်နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျမတို့လေးလာသိရှိရတယ်လို့ဆိုလို့ရှိရင်ကျမနဲ့ဆက်ဆက်တယ်ကျမဟာဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအန်ဒီရီပြုတ်နိုင်တဲ့လူဆိုပြီးတော့မှကျမကိုတိုင်ထားတဲ့လူရှိတယ်ဘင်္ဂလားဒေ့ရှ်ထောက်လန်းရေးမှာတိုင်ထားတဲ့လူရှိတယ်သူလည်းကျမနဲ့ဆက်ဆက်ပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံကိုဟိုအန်ဒီရီ
ဒေါ်စောမြရာဇာလင်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒါ့အပြင်မြန်မာအရေးမြန်မြန်ကန်းကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငယ်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ဒေသရင်းမှာကြီးထွားလာနေတဲ့အီရန်ရဲ့စီးရေးဆန်ရရန်စမှုတွေကိုထိမ့်ညီနိုင်မဲ့နည်းလမ်းတစ်ခုဖြစ်နေဆော်ဒီအာရေဗျနဲ့အီရတ်နိုင်ငံကြားဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်ဒေလာဆန်ဒီကနေ့တိုက်တွန်းအားပေးခဲ့ပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာကျင်းပတဲ့ဆော်ဒီအာရေဗျအီရတ်ပူးပေါင်းဆောင်ရွက်ရေးကော်မတီရဲ့အကြိုဆွေးနွေးပွဲမှာဝန်ကြီးဒေလာဆန်တက်ရောက်ပြီးဆော်ဒီနဲ့အီရန်နှစ်နိုင်ငံကြားတိုးတက်ဆောင်ရွက်မှုတွေကအလားအလာကောင်းနေဖြစ်ဆော်ဒီပြည်ဆယ်မန်နဲ့အီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီတို့ကိုပြောဆိုခဲ့တာပါနှစ်နိုင်ငံကြားရေးပါတဲ့နေဆက်ကိုပြီးခဲ့တဲ့အော်ဂုတ်လကပြန်လည်ဖွင့်လှစ်ခဲ့မှုနဲ့ဘက်ဂရက်နဲ့ရီယာကြားတိုက်ရိုက်လေထောင်လိုင်းပြန်လည်ပြန်တမ်းမှုတွေကိုလည်းဝန်ကြီးဒေလာဆန်ကကိုးကားထည့်သွင်းပြောဆိုခဲ့ပါတယ်အကျိုးတူလုံခြုံရေးချမ်းသာကျေဝရေးတို့ကိုမြင့်တင်ဖို့အသီးအပွင့်နဲ့ခန်းစားနိုင်ရေးအတွက်ဆော်ဒီနဲ့အီရတ်နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်မှုကအရေးကြီးတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒေတာရင်းတည်ငြိမ်ရေးအတွက်နှစ်နိုင်ငံကြားအရေးပါတဲ့ဆက်ဆံရေးကိုတိုးချဲ့နိုင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းသလိုဒီဖြစ်ထွန်းမှုတွေအတွက်လည်းကျေးဇူးတင်တယ်လို့နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဆော်ဒီနဲ့အီရတ်ကြားပူးပေါင်းဆောင်ရွက်မှုတွေကိုအမေရိကန်ဘက်ကပံ့ပိုးဖို့အစင်းနဲ့ရှိနေပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်
။နိုင်ဂျာနိုင်ငံမှာအမေရိကန်ထူးတပ်ဖွဲ့ဝင်တွေနဲ့နိုင်ဂျီးရီးယားတပ်ဖွဲ့တွေကြာဆုံးခဲ့ရတဲ့အောက်တိုဘာ4ရက်တိုက်ခိုက်ခံမှုနဲ့အလားတူတိုက်ခိုက်မှုတွေမှာနိုင်ဂျာအကူတပ်ဖွဲ့ဝင်အနည်းဆုံးတရာဇင်လောက်တိဆုံးခဲ့ရတယ်လို့နိုင်ဂျာအာဏာပိုင်တွေကပြောလိုက်ပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကအရင်တစ်ခေါက်ဖြစ်ခဲ့တဲ့နေရာမှာပဲဖြစ်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။မြို့တော်နီနာမီရဲ့အနောက်မြောက်ဘက်ကီလိုမီတာ100လောက်အကွာကအရိုယိုမြို့နားမှာစီးနင်းတိုက်ခိုက်မှုဖြစ်ခဲ့တာပါတိုက်ခိုက်သူတွေကတနက်တည်းရော့ကက်လောင်ချာတွေအပြည့်စုံကိုင်ဆောင်ထားကြတယ်လို့လည်းသတင်းတွေကဖော်ပြပါတယ်တိုက်ခိုက်သမားတွေဟာကား90နဲ့ရောက်လာပြီးတော့ရက်စကန်ကိုခြုံခိုတိုက်ခိုက်ခဲ့တာဖြစ်ပြီးနိုင်ဂျီးရီးယားစစ်တပ်ရောက်လာတော့မှတိုက်ခိုက်သူတွေထွက်ပြေးသွားတာပါတိုက်ခိုက်သူတွေအခြေစိုက်ရလို့ယုံကြည်ရတဲ့မာလီနိုင်ငံနယ်စပ်မှာတိုက်ခိုက်မှုဖြစ်ခဲ့တာပါလက်လောကာလာတွင်မှဂျီရတိုက်ခိုက်ရေးသမားတွေအချိန်ချင်းကျူးကျော်ဝင်ရောက်ခဲ့တဲ့ဒေသလည်းဖြစ်ပါတယ်။အော်တိုဝါ၄ရက်နေ့ကအမေရိကန်တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတွင်မှာတော့အခြေတင်ဖြစ်စရာကိစ္စကြီးတခုဖြစ်နေပြီးတော့ဒီဖြစ်ပျက်နဲ့ပတ်သက်တဲ့သတင်းချက်လက်တွေပို့ရဖို့လွှတ်တော်အမတ်တွေစူးစမ်းနေကြပါတယ်ခင်ဗျာ။
စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုးနီးယားဒေသကိုလွတ်လပ်ရေးမကြေညာနိုင်အောင်တားဆီးတဲ့အနေနဲ့ကက်တလိုးနီးယားဒေသရဲ့ခွဲထွက်ရေးအစိုးရကိုဖျက်သိမ်းပြီးရွေးကောက်ပွဲအသစ်တွေလုပ်ဖို့တောင်းဆိုလာနိုင်ပွဲရှိတယ်လို့စနေနေ့ကကြေညာလိုက်ပါတယ်။ကက်တလိုးနီးယားဒေသခေါင်းဆောင်တွေကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့လုပ်ရာကနေဖြစ်လာခဲ့တဲ့နိုင်ငံရေးအကျပ်တဲတွေကိုကင်ကွယ်ဖြေရှင်းဖို့အတွက်စပိန်အစိုးရအဖွဲ့ရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်ဝင်ကြီးချုပ်ရာဂျိုင်းကကြေညာခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအပိုက်1.55မှာတော့အစိုးရအနေနဲ့ကက်တလိုးနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့် တချို့ဓမ္မမဟုတ်လဲအကုန်လုံးကိုရုပ်သိမ်းနိုင်တဲ့အာဏာပြဋ္ဌာန်းထားပါတယ်အတိုက်ခံနိုင်ငံရေးပါတီတွေကလည်းကတလိုနီးယားဒေသကိုဗဟိုကနေအုပ်ချုပ်ဖို့အနေအထားကိုထောက်ခံကြောင်းသဘောတူကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရှေ့သတင်းပါမှာမဲခွဲဆုံးဖြတ်ဖို့ရှိနေပြီးဝန်ကြီးချုပ်ရာဂျိုင်းအနေနဲ့စပိန်အထက်လွှတ်တော်ကနေလိုအပ်တဲ့ထောက်ခံမယ်ရဖို့လည်းတေချာသလောက်ရှိနေပါတယ်
စပိန်အထက်လွှတ်တော်မှာဝန်ကြီးချုပ်ရာဂျိုင်းရဲ့ကိုယ်စားလှယ်တက်ပါတီကလူများစုဖြစ်တဲ့ဦးဆောင်နေရပါဝန်ကြီးချုပ်ကအခုလိုလှုပ်တာဟာကာတလန်ပြည်သူတွေနဲ့အဖွဲ့အစည်းတွေကိုအစိုးရအဖြစ်တောင်းဆိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ကာတလိုနီးယားကောင်ဆောင်ကာပျူ့စ်ဒမွန်ကပြောဆိုလိုက်ပါတယ်ရှင်စေဘဝန်နိုင်ငံရဲ့ကာလရှိသမ္မတအဖြစ်တာဝန်ယူထားသူရောဘတ်မီဂိုဘီကိုကမ္ဘာ့ ကျွန်တော်တို့ရဲ့ကိစ္စရပ်တွေနဲ့သူတို့ရဲ့စိုးရိမ်ချက်တွေကိုအသေးစားနားထောင်ခဲ့တဲ့အကြောင်းနောက်ဇင်ဘာဝေအစိုးရနဲ့ဆွေးနွေးခဲ့ပြီးနောက်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်အတွက်ဒီဆုံးဖြတ်ချက်ကအကောင်းဆုံးဖြစ်တယ်လို့ဆုံးဖြတ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လက WHO ရဲ့အကြီးအကဲဖြစ်လာခဲ့တဲ့တေဒရော့စ်ကယူကရိန်းနိုင်ငံမှာကျင်းပတဲ့ညီလာခံအတွင်းပြီးခဲ့တဲ့နှစ်ရက်ကမှတမန္တမူကာဗီကိုချစ်ကြည်တန်တမန်အဖြစ်သူရွေးချယ်ကြောင်းကြေညာခဲ့တာပါ။ဇင်ဘာဝေကသူ့ရဲ့ဒေသတွင်းမှာဩဇာတရားမှုရှိပြီးအလုံးအတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်နိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ပျက်စီးခဲ့တယ်လို့ဆွဆွဲပြီးဆုံးဖြတ်ချက်ကအော်တုံလို ဒီနေ့ရှိရပထမဆုံးသောအာဖရိကန်ခေါင်းဆောင်ကတမမူဂါဘီကိုရွေးချယ်လိုက်တာဟာဆိုရင်စိတ်ပြတ်ဖွယ်ဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုကပြောခဲ့ပါတယ်ခင်ဗျာ
ယူရီဗီကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19kHz 10.66တုံညလိုင်းဒိုမီတာ19kHz 15965လိုင်းဒိုမီတာ25kHz 11.969တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူရီမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုအချိန်ညနေပါတယ် မလေးရှားနိုင်ငံပြည်နယ်ကျွန်းမှာဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမနေ့စနေနေ့ကမြေပြိုကျမှုအတွင်းမြန်မာအလုပ်သမားတွေအပါအဝင်12ဦးသေဆုံး3ဦးဒဏ်ရာရတဲ့အကြောင်းမလေးရှားအနာပိုင်တွေကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်အခုချိန်ထိသေဆုံးသူ9ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထားတာမှာမြန်မာအလုပ်သမား2ဦးဘင်္ဂလားဒေ့ရှ်အလုပ်သမား2ဦးနဲ့အင်ဒိုနီးရှားအလုပ်သမား2ဦးတို့ပါ ဒီနေ့ကျွန်တော်တို့လေ့လာသိရှိရသလောက်ဆိုလို့ရှိရင်ကျမနဲ့ဆက်ဆက်တယ်ကျမဟာဆိုမရိကန်ထူတပ်ဖွဲ့ဝင်တွေနဲ့နိုင်ဂျီးရီးယားတပ်ဖွဲ့တွေကြာဆုံးခဲ့ရတဲ့အောက်တိုဘာလ၄ရက်နေ့တွင်ထားရပါတယ်ပြည်နယ်ကျွန်းကတက်တာချောင်းချီရဲ့အိမ်ဟန်တိဆောက်ရေးလုပ်ငန်းခွင်မှာအလုပ်သမားတွေအလုပ်လုပ်နေချိန်မနေ့စနေနေ့မနေ့ပိုင်းမှာတောင်မော်ကနေမြေပြိုကျတာဖြစ်ပါတယ်ရှင် ဂျပန်နိုင်ငံမှာဒီကနေ့ကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အနာရညွန်မောင်းအဖွဲ့ကလွတ်လွတ်လပ်လပ်နိုင်နေတယ်လို့မေပေကြရတဲ့သူတွေကိုကောက်ယူရဲ့စစ်တမ်းမှာဖော်ပြနေပါတယ်ဝန်ကြီးချုပ်အာဘေရဲ့
လောက်ထပ်၃နှစ်ဆက်ပြီးတော့တာဝန်ထမ်းဆောင်ရဖို့တေချာသလောက်ရှိနေပြီဂျပန်နိုင်ငံရဲ့တက်တန်းရှည်ဆုံးခေါင်းဆောင်ဖြစ်လာမှာပါမြောက်ကိုရီးယားရဲ့နျူကလ িয়ার
နဲ့ဒုံးကျည်အစည်းအဝေးပေါ်မှာဆွေးနွေးမှုတွေရင်ဆိုင်ကင်တွင်နေရတဲ့ဂျပန်နိုင်ငံအတွက်တော့ဝန်ကြီးချုပ်အာဘေအစိုးရကအသင့်တော်ဆုံးဖြစ်မယ်လို့မဲဆန္ဒရှင်တွေကယူဆကြတဲ့အကြောင်းသဘောထားစစ်တမ်းတွေမှာဖော်ပြနေပါတယ်ခင်ဗျာ
အင်ဒိုနီးရှားစစ်တပ်အကြီးအကဲကိုအမေရိကန်ပြည်ဝင်ခွင့်ညှင့်ပယ်ခံရမှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကဖြေရှင်းချက်ရဖို့အင်ဒိုနီးရှား
American Saya Indonesia Tanyonga, Tantaman Yi Jam Jazz on Potare Jamle, Indonesia Ningajai Huni Tana Pyokunya Kapyopare, Indonesia Nanga Saya American Tama Jigaro, Leshi Nangan Dwima Mishira Jao, Tanyong Tutia Dawin Kango Menepian Tinil Anima, Layao Shilimbo Sink Hotare Jao, Pyokunya Nasri Kapyopare, Indonesia Sita Ye Chike, Pojoji Ketot, Newman Jones Nidoga, Minisini Yeni Pai Ma Satin Tokwabu Season Tara Pipime, Through Sine Lai Bame, Nijang Langa, American Lise Gokon Tanaga Drogo, Biwen Gwen Bimam Hopulu, Biosu Get It Jow, Dringa Popiaraba, American Pure Silsi Jumia Puokita, Pojoji Jodan for Season and Yilagango Diapo, Pojoji Newman Dogo, Pija Tara Pipalish.
နောက်ဆုံးရသတင်းတွေကိုမှတ်တင်ထားတဲ့ကိုရိုင်းနိုင်တို့ပြောပြပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍအလက်ဖြစ်ပါတယ်ရှင်အစိုးရနိုင်ငံရဲ့ကြီးဆုံးရှင်တဲ့လောက်ကွက်ကိုအစ္စလာမ်ရဲ့ဆူယာ IS အဖွဲ့ဖြစ်သူဘင်္ဂလားဒေ့ရှ်နိုင်ငံသားဦးချစ်မောင်ဟာဒီလ17ရက်နေ့ကရန်ကုန်မြို့ကိုအလာဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့၄စိတ်မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်အဖမ်းခံရခြင်းမှာဘယ်အဖွဲ့အစည်းကဖမ်းဆီးမှမသိရတဲ့အတွက်ရဲစခန်းမှာလူပြောက်တိုင်ကြားခဲ့တဲ့နောက်19ရက်နေ့ညနေမှာမှအစိုးရအစင်းမြင့်အဖွဲ့အစည်းတစ်ခုကဖမ်းဆီးတာဖြစ်ကြောင်းရဲတပ်ဖ
င်ကြဲတည်ဆောင်မှုလုပ်ငန်းစဉ်မှာလည်းဥဆောင်ပါဝင်နေသူတဦးဖြစ်ပါတယ်။လက်ရှိခင်မွန်းတဲ့ဖန်းစည်းခံရတာဟာသူနဲ့ဆက်ဆက်နေတယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ဆက်ဆက်ပြီးတိုင်ကြားခံရတာကြောင့်ဖြစ်တယ်လို့ဒီကနေ့ရန်ကုန်မြို့ Green Hill Hotel မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါ်စောမြရာဇာလင်းကပြောပါတယ်။
ကျမတို့လေးလာတိရှိရတယ်လို့ဆိုလို့ရှိရင်ကျမနဲ့ဆက်သက်တယ်ကျမဟာဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအန်ဒီပြုံနိုင်တဲ့လူဆိုပြီးတော့မှကျမကိုတိုင်ထားတဲ့လူရှိတယ်ဘင်္ဂလားဒေ့ရှ်ထောက်လန်းရေးမှာတိုင်ထားတဲ့လူရှိတယ်သူလည်းကျမနဲ့ဆက်သက်ပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံကိုဟိုအန်ဒီပြုံနိုင်တဲ့လူဆိုတဲ့ပုံစံမျိုးနဲ့တိုင်ထားတယ်ပြီးလို့ရှိရင်အခုမှကြာခင်ကဖြစ်သွားတဲ့ဘင်္ဂလားဒေ့ရှ်နဲ့နေဆက်မွန်ဂိုဒေသပြဿနာနဲ့ရိုးထွေးပြီးတော့မှအဲ့လိုပုံစံမျိုးတွေရေးပြီးတော့မှတင်ထားတယ်ဆိုတာကိုကျမတို့သိရတယ်
နေဇက်ပြဿနာနဲ့ဆက်ဆက်ပြီးတိုင်ကြားထားပေမဲ့ဒီကိစ္စတွေကိုပါဝင်ပတ်သက်မှုမရှိကြောင်းလဲဒေါ်စောမြရာဇာလင်းကညင်းဆိုပါတယ်
။မကောင်းမွန်းကိုကြံစင်တဲ့လူဟာဆိုလို့ရှိရင်ဒီနေဇက်ပြဿနာကိုထည့်ပြီးတော့မှလှုပ်ထားတာကိုကျမတို့တွေးရှိနေရပါတယ်ဆွေးရှက်မှာ။ကျမတို့ဒီလိုပြဿနာတွေမှာဝင်ပါစရာဘာမှအကြောင်းမရှိဘူး။သူအနေနဲ့လည်းဘယ်တော့မှလည်းအဲ့လိုကိစ္စမျိုးကိုစဉ်းစားမှာမဟုတ်ဘူး
။ခင်မွန်းဖြစ်သူလွမြောက်ရေးအတွက်မြမအစိုးရကိုလည်းဂျာဝင်ဆောင်ရွက်ပေးဖို့အကူအညီတောင်းခံသွားမယ်လို့လည်းဆက်ပြောပါတယ်
။ကျမတောင်းဖို့ကြိုးစားနေပါတယ်။
ကျမကဒီမှာအီအိုလေးနဲ့နှိမ့်နေတယ်ကျမဟာငင်းချမ်းရေးကိုလုပ်နေတဲ့လူဖြစ်တယ်ကျမမျိုးသားဆိုလို့ရှိရင်လည်းကောင်းသောအလုပ်ကိုပဲလုပ်နေတဲ့လူဖြစ်တယ်ကျမနဲ့ပတ်သက်ပြီးတော့မှဘာသာတရားမှရှိစရာလည်းအကြောင်းမရှိဘူးအဲ့ဒါကြောင့်မို့လို့ကျမကိုကူညီပေးကြပါကျမကိုစာရေးပေးကြပါဆိုပြီးတော့ကျမအီအိုကိုလေးပြောပါတယ်ပြီးလို့ရှိရင်ကျမ ပစ်ကိုသွားနိုင်ဖို့ရအတွက်လည်းကျွန်မကြိုးစားနေတဲ့လူတရားဖြစ်တယ်ပြီးလို့ရှိရင်NCA ရှေ့ကိုသွားနိုင်ဖို့ရအတွက်လည်းကျွန်မကြိုးစားနေတဲ့လူတရားဖြစ်တယ်မို့လို့အစိုးရကလည်းကျွန်မမြစ်တရားခံသွားမှာဖြစ်ပါတယ်တော်စုံမြရစာလင်းရဲ့ခင်မွန်းဖြစ်သူဦးချင်းမောင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရခိုင်အမျိုးသားတွေရဲ့ပညာရေးလူမှုရေးစီးပွားရေးလုပ်ငန်းတွေကိုကူညီဆောင်ရွက်နေသူဖြစ်ပါတယ်စစ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆက်
ဒီမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီအရေးမြန်မြန်ကန်ကိုနှားဆင်ကြရပါမယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကနေ10ရက်နေ့ထိကျင်းပခဲ့တဲ့အကြိမ်20မြောက်ကုလသမဂ္ဂလူငယ်ညီလာခံကိုမြန်မာနိုင်ငံကိုစားပြုတက်ရောက်ခဲ့သူကိုဇွဲပြည့်ဖြူဟာမြန်မာနိုင်ငံအတွင်းမှာ Care for the Needs ပရဟိတအဖွဲ့ကိုတည်ထောင်သူဖြစ်သလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပညာရေးနဲ့ကျန်းမာရေးအစီအစဉ်တွေမှာလည်းအခါအားလျော်စွာပါဝင်ကူညီနေသူဖြစ်ပါတယ်။ရန်ကုန်စစ်တပ်ကတူတစ်ဘွဲ့ရထိုင်းနိုင်ငံ Stanford International University က MBA ဘွဲ့ရလူငယ်တယောက်အနေနဲ့ကုလသမဂ္ဂကကြီးမှုကျင်းပတဲ့လူငယ်ညီလာခံကိုတက်ရောက်ခွင့်ဘလို့ရခဲ့တယ်လဲဆိုတာနဲ့အတူပြည်တွင်းမှာလူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်ခဲ့ပုံနိုင်ငံတကာနဲ့ချိတ်ဆက်မိအောင်လူမှုကွန်ရက်စာမျက်နှာတွေကိုအသုံးပြုပုံတွေကိုမတ်ခွာညိုကဆက်တင်မြင်းမြန်းထားပါတယ်ဆက်လက်နားဆင်ကြရအောင်ပါရှင
်ဆွဲဖြစ်ကျိုးကုလသမဂ္ဂညီလာခံကိုလာပြီးတော့တက်တာဒီလိုညီလာခံတက်ခွင့်ရဖို့အတွက်ကိုဘလို့တတ်မှတ်ချက်တွေရှိလဲရှင်ပြိုင်မှုနဲ့ဘလို့အယူချင်းတွေလိုအပ်လဲဆိုတာကိုပြောပြပေးပါလား
ပထမဆုံးတစ်ခုကတော့သူရဲ့မိကောနေကိုဖြေရပါတယ်ဒီအဖွဲ့အစည်းကနေနေတဲ့မိကောနေပေါ့အဲမိကောနေကတော့ပြီးခဲ့တဲ့နှစ်တည်းလုံးကမင်းကမင်းရဲ့ရက်ရွာအတွက်မင်းရဲ့နိုင်ငံအတွက်ဘာတွေများလုပ်ခဲ့တယ်လဲနောက်တစ်ခုကမင်းရဲ့ရက်ရွာမှာမင်းရဲ့ပတ်ဝန်းကျင်မှာစိန်ခေါ်မှုတွေအခက်အခဲတွေကပါရရှိမယ်ဒါတွေကိုမင်းဘလို့ကြော်သွားခဲ့တယ်လဲဒီလိုမျိုးမိကွန်းလေးတွေရှိတယ်နောက်တစ်ခုကတော့မင်းရဲ့တက္ကသိုလ်ကပဲဖြစ်ဖြစ်ဒါမှမဟုတ်အဖွဲ့အစည်းကပဲဖြစ်ဖြစ်သင်ရှားတဲ့အတိအမှတ်ပြမှုတွေစုတစိတ်တွေပေါ့အောင်မြင်မှုတွေအဲ့လိုမျိုးတွေကိုရှင်းလင်းဖော်ပြပြီးပါဆိုပြီးတော့မိကွန်းနေရာတော့ဖြေရပါတယ်နောက်တစ်ခုကပါလဲဆိုရင်မင်းကဘာကြောင့်ဒီပွဲကိုတက်ချင်တာလဲဒီပွဲတက်ပြီးရဲ့အခါကျရင်မင်းရဲ့ကျေးဇူးအမင်းဘလို့ကြောင်းလဲပုံရင်းစူးစမ်းမယ်နောက်တစ်ခုကမင်းရဲ့အနာဂတ်အစီအစဉ်တွေပေါ့အဲ့ဒါကြီးကိုကျွန်တော်တို့ဒီ essay ရေးတင်ရတယ်ခင်ဗျာ
ဟုတ်ဘလောက်များလဲ essay ရေးရတယ်ဆိုတော့
တချို့ essay တွေရတာ350လောက်ရှိတယ်တချို့ essay တွေရတာတော့စလုံးကြီး900ပေါ့အဲ့လိုမျိုးတတ်မှတ်ထားချက်တွေတစ်ခုနဲ့တစ်ခုကတော့မတူပါဘူးခင်ဗျာဟိုခုနကပြောတဲ့ဒီစုတွေနောက်အောင်မြင်မှုတွေအဲ့လိုမျိုးရေးတဲ့အခါမှာဟိုကရေးပြီးရတာကြတော့နောက်မှတက်တည်တစ်ခုခုပေါ့ပြန်ပြီးတော့လိုက်ရပါတယ်ဥပမာကျွန်တော်ကဒီ2014ခုနှစ်ဒီဇင်ဘာမှာပြုလုပ်တဲ့အာဆီယံမတန်ဆန်းညာဖိုရမ်မှာတာဝန်ခံဆရာဝန်အနေနဲ့ကျွန်တော်လုပ်ခဲ့ပါတယ်။အဲ့ခါကျတော့အာဆီယံအတွင်းမှုချုပ်ကနေပြီးတော့ကျွန်တော်ကိုလက်မှတ်ထိုးပြီးတော့ရေးထားတဲ့ဒီ appreciation document ပေါ့ volunteering recognition ဒီလိုမျိုးစာရွက်စာတမ်းမှာကျွန်တော်လက်ထက်မှာရှိပါတယ်။အဲ့တော့ဒီလိုမျိုးတစ်ခုကတစ်ခုပြောလိုက်ပြီဆိုလို့ရှိရင်အဲ့ဒီဟာကမှန်ကန်ကြောင်းအနောက်ဘက်ကနေအသ က်တည်ခံချက်တွေနဲ့အဲ့လိုစားရစားလဲနေနဲ့ကျွန်တော်တင်ပေးရပါတယ်။
အဲ့တော့စုစုပေါင်း essay ဘယ်နှခုရေးခဲ့ရလဲ
။အဲ့ essay ကတော့စုစုပေါင်း6ဘုတ်လောက်ရေးခဲ့ရတယ်ခင်ဗျ။ဒီပွဲတက်ဖို့
ဘယ်အကြီးအချင်းတွေကြောင့်เนาะအများတဲ့ကနေပြီးတော့ရွေးချယ်ပြီးတော့တက်ခွင့်ရခဲ့တယ်လို့ထင်လဲ
။တစ်ခုကတော့ကျွန်တော်ပြီးခဲ့တဲ့အလုပ်တွေကိုကျွန်တော်ကောင်းကောင်းမွန်မွန်ရေးနိုင်ခဲ့တယ်လို့ထင်ပါတယ်။အာဘာဖြစ်လို့လဲဆိုတော့ကျွန်တော်က2013ခုနှစ်ကျောင်းပြီးကစပေါ့အဲ့ချိန်လောက်တည်းကဒီနယ်ဒီမှာ NLD National Health Network နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာဒီစိတ်ကူးစားမှုတွေလုပ်တာမျိုးတွေရှိပါတယ်။ဥပမာကွာတို့နောက်ထန်းတပင်အဲ့လိုမျိုးပေါ့။နောက်တခြားဖွဲ့စည်းနေပေါင်းပြီးတော့ပင်တရာမိထီတာစသဖြင့်မြန်မာနိုင်ငံတော်တော်များများမှာကျွန်တော်ဒီစိတ်ကူးစားမှုလုပ်ငန်းတွေပါဝင်ဆောင်ရွက်ခဲ့တာရှိပါတယ်။နောက်တစ်ခုက2013ခုနှစ်ကနေပဲစပြီးတော့2015ခုနှစ်အောက်တိုဘာအထိပေါ့3နှစ်လောက်ကျွန်တော်ထိုင်းမှာပညာသွားမတင်ခင်အထိကို NLD ပညာရေးကွန်ရက်မှာဒီဝဒေတာဘာသာကိုဆယ်တန်းကြီးကိုသင်ပေးတဲ့ဆရာဖြစ်တဲ့ကျွန်တော်လုပ်ခဲ့ပါတယ်အဲ့ဒါကြီးရှိပါတယ်နောက်တစ်ခုကတဘာဝပတ်ဝန်းကျင်နဲ့ဆိုင်တယ်ဥပမာတစ်ပင်စိုက်တာတို့ဘာလို့လူငယ်တွေကြီးရပေါ့အဲ့လိုမျိုးတွေနဲ့လည်းအဖွဲ့ကြီးရင်လည်းပေါင်းပြီးတော့ကျွန်တော်လုပ်ဆောင်ခဲ့တာကြီးရှိပါတယ်အဲ့နောက်ပိုင်းမှာတော့အချိန်ဆက်ရပြီးတဲ့အခါကျတော့ကျွန်တော်ဒီ2013ခုနှစ်မှာပဲအမေရိကန်တမရဟောင်းဂျမီကာတာကမြန်မာနိုင်ငံကိုလာပြီးတော့သူ့ရဲ့ကာတာဖောင်ဒေးရှင်းကိုမိတ်ဆက်တဲ့ပွဲပေါ့ပတ်ဂရာရဲ့ဟိုတယ်မှာလုပ်ပါတယ်အဲဒီပွဲကိုလည်းတက်ရောက်ခွင့်ရခဲ့ပါတယ်နောက်ပိုင်းအမေရိကန်တမရဟောအိုဘားမာသူကမြန်မာနိုင်ငံလာတဲ့အခါမှာဒီအရှိတောင်အာရှလူငယ်ခေါင်းဆောင်မှုအစီအစဉ်ပေါ့ YCV လို့ခေါ်ပါတယ် Young South East Asia Leadership Initiative ပါအဲဒီပွဲမှာလည်းတမရဟောဘားမာနဲ့ရွေးဆောင်ဝင်ရခဲ့ပါတယ်အဲ့တော့ဒီဟာတွေကိုကျွန်တော်ကောင်းကောင်းမွန်မွန်ပြန်ပြီးတော့ achievement တွေမှာကျွန်တော်ပြန်ခဲ့တယ်။ပြီးတဲ့အခါကျတော့နိုင်ငံတကာသွားတဲ့အခါမှာဟာလေးကိုပြန်ပြီးတော့တုံးတယ်ပေါ့။ကိုဟာဒီပွဲကိုတက်ခဲ့တယ်။ကိုဟာကိုရဲ့ရွာအတွက်ပညာရေး၊ကျန်းမာရေးပေါ့။နောက်ထားပါတဘာဝပတ်ဝန်းကျင်အဲ့လိုမျိုးလုပ်ငန်းလေးတွေမှာလုံဆောင်ခဲ့တယ်။ဒါကြောင့်မို့လို့ဒီပွဲကိုတက်ရောက်ချင်ပါတယ်။ဒီပွဲကိုတက်ရောက်ချင်အချင်းကျွန်တော်ဟာနိုင်ငံတကာနဲ့ပို့ပြီးတော့လူငယ်တွေနဲ့ချိတ်ဆက်မှုတွေရလာမယ်။အဲ့ဒါဆိုလို့ရှိရင်သူတို့နိုင်ငံမှာအောင်မြင်အောင်လုပ်နေတဲ့စီမံကိန်းတွေကိုလေ့လာပြီးတဲ့အခါကျတော့သူတို့ကိုမေးမြန်းပြီးတော့ကိုယ်နိုင်ငံမှာပြန်ပြီးတော့အသုံးချနိုင်မယ်။အခုလက်ရှိအခြေအနေကတော့ဝါသနာရှင်အဆင့်အကျော်တန်းအဆင့်အဲ့လိုမျိုးဖြစ်နေတယ်။တကယ်လို့ဒါဒီလိုမျိုးညီလာခံမျိုးကိုတက်ခွင့်ရမယ်။မင်းတို့ရဲ့training တွေကိုရမယ်ဆိုလို့ရှိရင်တော့ငါဟာပုံမကောင်းမွန်ပြီးတော့ငါရဲ့ရွာအတွက်ပို့ပြီးတော့အကျိုးပြုနိုင်တဲ့လူဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းအရာတွေကိုကျွန်တော်ရေးသားခဲ့ပါတယ်။အဲ့ဒါကြီးကြောင့်ရတယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့လိုသူကုလသမဂ္ဂရဲ့လူငယ်ညီလာခံကိုလာတက်တဲ့အချိန်မှာပေါ့နော်ကိုဇွဲပြဖြူကညူရောက်မှရှိနေတယ်တခြားညီလာခံလေးတွေကိုလည်းသွားတက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီညီလာခံတွေကိုကြတော့ကဘလို့အဆက်အသွယ်နဲ့တက်ခဲ့တာလဲ။
ညီလာခံဆိုတာကသူကအလုံယုံဆွေးနွေးပွဲလေးတွေပါ။အဓိကကတော့ကျွန်တော် online ကနေရှာတွေ့ရပါ။ online မှာက Facebook တွေရှိရဲနောက်တစ်ခုကနောက် Twitter တွေရှိရဲနောက် Instagram တွေရှိရဲဒီကနေသင့်မယ်။opportunities ကိုရှာပါရင်တော့ Facebook မှာဆိုလို့ရှင် youth opportunity ဆိုတော့ဒီ Facebook page တွေတခုရှိရဲ i page ကနေပြီးတော့တော်တော်များများဒီလူငယ်တွေအတွက်ဖွင့်လန်းနေကိုသူတို့ဝင်ညှပေးလေးရှိရဲအဲ့ဒီ founder ကလည်းဒီ Osma Benor ဆိုတဲ့ Bangladesh ကဟိုလူငယ်တယောက်ပေါ့သူကလည်းဒီ Elizabeth Myanmar ရဲ့ Queen Jan Leader Award ကိုရထားတဲ့သူပါဟုတ်ကျွန်တော်နဲ့ဒီအိန္ဒိယမှာလည်းသူနဲ့ကမ္ဘာလူငယ်ညီလာခံနှစ်က2016လို့မှာတက်တော့သူနဲ့လည်းတွေ့မှုပါတယ်ခင်ဗျာဟုတ်အဲဒီသူ့ရဲ့ youth opportunity ဆိုတဲ့ site ကတော်တော်လေးကိုပြည့်စုံတယ်ပြီးတော့ဟိုကမ္ဘာမှာဟိုမှာ Netherlands ကဘာပွဲရှိနေပြီအဲတော့ US ကဘာပွဲရှိနေပြီဂျပန်မှာတော့ဘာပွဲလုပ်မယ်အဲအဲ့ဒါလေးတွေသူတို့ page ကနေပြီးတော့တင်ပေးတာရှိပါတယ်ခင်ဗျာဟုတ
်အခုဒီကုလသမဂ္ဂလူငယ်ညီလာခံကိုလည်းအဲ့ဒီ site ကနေပြီးတော့ပဲကိုယ်ဆွဲတွေ့ခဲ့တယ်တဘောလား
အဲအဲ့လိုတော့မဟုတ်ပါဘူးခင်ဗျာအခုဒီပွဲကိုကြတော့ပြီးခဲ့တဲ့မနစ်က2016November မှာကျွန်တော်အိန္ဒိယနိုင်ငံမြူဒေဒီမှာပြုလုပ်ခဲ့တဲ့ကမ္ဘာလူငယ်ညီလာခံကိုကျွန်တော်သွားတက်ခဲ့တယ်။အဲဒီမှာ network ပေါ့ချိန်ပြီးရတဲ့အခါကျတော့အဲဒီမှာကမ္ဘာလူငယ်ညီလာခံကိုတက်ခဲ့တဲ့ delegate တယောက်ကပြောတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီဟာကိုရှောက်ဖြစ်သွားတာပါခင်ဗျာ။နောက်တစ်ခုက site လုတ်ဖြစ်တာကတော့တကယ်ချင်းက New York မြို့မှာရှိတဲ့အခါကျတော့သူကနေပြီးတော့ New York ရဲ့ဒီဘဟုပန်းရံကြီးပေါ့ Central Park မှာX Sharon ဆိုတဲ့ဒီကမ္ဘာကျော်အဆိုတော်ကဒီအခမဲ့ဒေဂျီတာပြောပြီးမှရှိတယ်။အဲအဲ့လိုမျိုးမင်းနယူးယောက်လာလို့ရှိရင်ဒါမျိုးတွေနဲ့သွားနာထောင်လို့ရတယ်ဆိုတာမျိုးပြောတော့ကျွန်တော်စိတ်ဝင်စားသွားတယ်။အဲ့ခါမှာဘယ်လိုမျိုးဟိုအဖွဲ့အစည်းတွေနဲ့ဟိုဘယ်လိုမျိုးအလုပ်ရုံဆွေးနွေးပွဲလေးတွေတက်လို့ရမလဲ ဟိုဥမာဒီအဲကဘာကျော်အစိုးရရဲ့တိကိတာဘွဲ့အစီအစဉ်လေးရှိသလားပုံမှန်အချင်းဆိုလို့ရှိရင်ဒါမျိုးကငွေစည်းညောင်များစွာတုံးပြောမှာတက်ရောက်ရတဲ့အစီအစဉ်မျိုးပေါ့ဒါပေမဲ့သူကနေကအခမဲ့ဖြောပြပွဲလေးဆိုတော့ဒီဟာကိုတွားတက်နိုင်မလားအဲ့ခါမှာဆက်ဆက်ပြီးတော့ကျွန်တော်တွေးမိရတာ အခမဲ့ပြောပြရလုံးမယ်ဆိုလို့ရှိရင်ဒီတိုင်းလုံးလို့မရဘူးခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိနေတောင်းရမယ်ခွင့်ပြုမိန Twitter မှာလည်း like ရှာတယ်။ဒါကတော့ခင်ဗျဒီ neuron ဝင်ရုံမှာလုံနေတယ်။စသဖြင့်နောက်ဆုံးမှာတော့အဲ neuron ဝင်ရုံမှာလုံနေတဲ့ဒီအရာရှိတူပေါ့။သူကနေပြီးတော့ဘယ်ပွဲကြီးဘယ်ပွဲကြီးမှာဘယ်အဖွဲ့ကြီးနဲ့သူ့ရဲ့လိပ်စာပေါ့။ဘယ်အဖွဲ့ကြီးရဲ့လိပ်စာအဲ့လိပ်စာအတိုင်းသွားပြီးတော့ဆက်သွယ်လို့ရရင်ဆိုတဲ့အားမျိုးလေးကိုကျွန်တော်တွေ့ခဲ့ပါတယ်။အဲ့ရနေတစ်ဆင့်ချိန်တာပါ။ကိုလံဘီယာတက္ကသိုလ်မှာသွားပြီးတော့လေ့လာတဲ့ဟာကြောင့်ကိုလံဘီယာ University ဆိုပြီးတော့ရိုက်ပြီးတော့မှတက္ကသိုလ်ရဲ့စာမျက်နှာမှာစာရင်းပေးရတယ်။ Registration လုပ်ပြီးတော့မှသူတက်မှတ်ထားတဲ့ရက်တက်မှတ်ထားတဲ့အချိန်တွေမှာသွားပြီးတော့ဒီတက္ကသိုလ်အကြောင်းလေ့လာတာပါ။သူပွဲတက်ခဲ့တာကတော့New York မြို့တော်ပညာရေးဌာနပေါ့ NYC Department of Education သူနဲ့လုပ်တဲ့ဒီအဲ့လိုမျိုးစဉ်းစားပေါ့အဲ့လိုမျိုးလေးတက်ဖြစ်ခဲ့ပါတယ်ခင်ဗျာ
နောက်တစ်ခုကပေါ့နော်ကိုဇွဲပြည့်ဖြူကျွန်မအင်တာဗျူးလုပ်တော့ငါဒီသတင်းဆောင်မကို Facebook မှာတင်တဲ့အခါမှာကြည့်ရှုတဲ့သူတွေလည်းတင်းနဲ့ကြော်ပြီးတော့ရှိခဲ့ပါတယ်မှတ်ချက်ပေးတဲ့သူတွေလည်းအများကြီးတည်းမှာတယောက်ကတော့ဘက်ခရိုနီးယားတာသမီလည်းလို့ဝင်ပြီးတော့နေသွားပါတယ်ဆိုလိုတာလူတွေရဲ့စိတ်တမ်းမှာပေါ့နော်ဒီလိုနိုင်ငံရဲ့ခြားကိုသွားနိုင်တယ်ဒီလိုအပွဲမျိုးတွေကိုတက်နိုင်နေဆိုရင်ဟိုအနာရတဲ့သူဒါမှမဟုတ်ရင်တန်းကြွယ်တထေးကြီးတွေမှသာအလန်းမိနိုင်နေဆိုတဲ့ဟာမျိုးပေါ့နော်အဲ့တော့တာမန်မိသားစုကမွေးဖွားလာတဲ့လူငယ်တွေအနေနဲ့ဒီလိုအခွင့်အရေးရဖို့အတွက်အခွင့်အရေးတွေရှိသလားဟာငွေရေးကြေးချမ်းသာမှအာဏာရှိမှဒီလိုအခွင့်အရေးမျိုးကိုရနိုင်သလားကိုယ်စွပြည့်ပြောဘယ်လိုထင်ပါလဲ
ကျွန်တော်ကတော့ဒီပွဲတက်ဖို့အတွက်ပညာအရေးချင်းနေပြီးရဲ့ခါကြခုနကကျွန်တော်ပြောထားခဲ့တဲ့ကိုယ့်ရဲ့ရွာအတွက်ဘာတွေလုပ်ခဲ့သလဲသူတို့လိုချင်တာကအရင်တော့ကိုယ့်ရဲ့ရဲ့ရွာမှာတစ်ခုခုကိုကြောင်းလဲနိုင်တဲ့လူပေါ့ကြောင်းလဲခဲ့တဲ့လူအဲဒါမျိုးတွေကိုသူတို့လိုချင်တယ်ဒီလိုမျိုးလူမျိုးကိုလက်ခံလိုက်မှသာနေသူတို့ပွဲတက်ပြီးသွားတဲ့အခါမှာနောက်တစ်ချိန်ရလို့ရှင်ဒီလူငယ်ဟာသူ့ရဲ့တဝင်းချင်းသူ့ရဲ့နိုင်ငံအတွက်ကြောင်းလဲမှုတစုံတရာလုပ်ပေးမယ်ဆက်လက်လှုပ်ဆောင်သွားမယ်လူမျိုးသူတို့ယူဆကြပါတယ်အဲ့တော့ကျွန်တော်ဒီပွဲတက်တာကငွေကြေးတစုံတရာဘယ်သူစီရမှယာယူတာမျိုးမရှိပါဘူးကျွန်တော်မိဘတန်ဖိုးမှုရှိခဲ့ပါတယ်ဒီရဲ့ခါကြတော့ကျွန်တော်ကိုပိုင်ကျွန်တော်ဝင်ဝင်နဲ့ဟိုညီလာခံတွေကိုတက်နိုင်တဲ့အနေအထားမျိုးမှာရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တွက်တာပါ
အဲ့တော့ဆိုလိုတာကကိုတကယ်လို့ကိုမှသာဟိုဒီလူမှုရေးအကျိုးပြုလုပ်ငန်းတွေအကျိုးပန်းအားထုတ်မှုမရှိခဲ့ဘူးဆိုရင်ခရိုနီပဲဖြစ်ဖြစ်ခရိုပြာပဲဖြစ်ဖြစ်အလားတန်းကြွတထေးပဲဖြစ်ဖြစ်အာနာယတာသမီပဲဖြစ်ဖြစ်တက်ရောက်ခွင့်မရှိဘူးဆိုတဲ့အဓိပ္ပာယ်ပေါ့နော
်ဟုတ်ကဲ့ရဖို့တော်တော်ခက်ခဲပါလိမ့်မယ်ဟုတ်တော့ဘာဖြစ်လို့လဲဆိုတော့ဥမာစီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့ညီလာခံမျိုးဆိုရင်တော့ဟိုရာကောင်းရပါလိမ့်မယ်အခုဟာကအာကုလသမဂ္ဂမှာလုပ်တဲ့ပွဲမျိုးဖြစ်တယ်နောက်တစ်ခုကကျွန်တော်ကိုယ်တိုင်လည်းကိုလံဘီယာတက္ကသိုလ်မှာဒီပကံအကကိုဖြောပြခဲ့ရတာရှိပါတယ်အဲ့ပကံအကကိုဖြောပြဖို့အတွက်တော်တော်လေးကိုစူးစမ်းခဲ့ရပါတယ်ဒီပကံအကအကြောင်းအသေးစိတ်ရေးရတယ်သူ့ရဲ့ဖော်ပြချက်တွေပေါ့တမိုင်းနဲ့ထောင်နဲ့ချီတဲ့ဒီညီမတမိုင်းကြောင်းကိုဒါကိုရေးခဲ့ရတာရှိပါတယ်ပြီးတဲ့အခါကျတော့9မိနစ်စာဟိုကိုကထားတဲ့ဗီဒီယိုဖိုင်ကိုလည်းတင်ပြခဲ့ရတာမျိုးရှိပါတယ်။အဲဒါကြောင့်မလို့နောက်ဆုံးဒီကိုလံဘီယာတက္ကသိုလ်ရဲ့တက္ကသိုလ်ဆင်းရဲပေါ်မှာဖြောပြခွင့်ရခဲ့တယ်။အဲသူတို့ရဲ့အဆိုအရတော့သူတို့ဟိုဒီ12ယောက်ကိုပဲရွေးတယ်လို့သိရတယ်။ဒီဟိုရှောက်ထားတဲ့လူတွေကပေါ့။ပေါ့အခုလက်ရှိရဲ့노벨ဆုရလူပုဂ္ဂိုလ်18ဦးကနေကအုပ်ချုပ်နေတဲ့တက္ကသိုလ်ဖြစ်တဲ့အခါကျတော့ဒီလူမျိုးဆင်းရဲပေါ်မှာတက်ရောက်ဖို့ကတက်ရောက်ပြီးတော့ဖြောပြခွင့်ရဖို့ကတော်တော်လေးကိုခက်ခဲပါတယ်အခုမှကအရေးချင်းတစုံတရာရှိမယ်ဆိုလို့ရှိရင်ဟိုစူးစမ်းပါစူးစမ်းရင်တော့လူငယ်တွေကဖြစ်နိုင်ပါလား
ဟုတ်ကဲ့ကိုစောပြည့်ပြည့်အဆုံးတလောက်လည်းဖြစ်သွားပါပြီကျေးဇူးတင်ပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာ
မြန်မာဒီမိုကရေစီရေးမြန်မြန်ကန်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုည9နာရီခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့ထူးခြားဆန်းပြသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်အစီအစဉ်ကိုပါနှားဆင်ကြရမှာပါအခုရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနှားဆင်ကြရပါမယ်မအေးသနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်
VOA ကိုရေးလာတဲ့သောရဆင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရဆင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရဆင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်စာတွေရေးလာကြတဲ့သောရဆင်တွေရဲ့စာတွေမှတ်ချက်တွေကိုဝင်းမျှပေးကြပါမယ်။ကျမတို့ VOA ကရေဒီယိုကရုပ်မြင်သံကြားအစီအစဉ်မှာရောထုတ်လွှင့်ပေးနေတဲ့ EDM American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြည့်ရှုပြီးတော့ရေးလာတဲ့သောရရှင်တယောက်ကသူကတော့ကျမတို့မကြခင်ကတင်ဆက်ပေးထားတဲ့မြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးအနှုန်းများဆိုတဲ့သင်ခန်းစာကိုနားဆင်ပြီးတော့သူကရေဒီယိုနဲ့ဖုန်းထဲက EDM အစီအစဉ်အားလုံးကိုနှစ်ချိုက်ရပါတယ်ဆိုပြီးတော့တီဟာကြီးဆိုတဲ့သောရရှင်ကျေးဇူးတင်ကြောင်းရေးလာပါတယ်နောက်သောရရှင်ဥတာနုကတော့တင်းင်းရေ TV မဂ္ဂဇင်းအစီအစဉ်ကိုကြည့်ရှုပြီးတော့ဘာတင်းမဲဖြစ်ဖြစ်တင်းရရင်တော်ပါပြီတဲ့ဒီတင်းဟုတ်တယ်မဟုတ်ဘူးမှန်တယ်မမှန်ဘူးဆိုတာနားထောင်သူဆုံးဖြတ်ပါလိမ့်မယ်ဆိုရဲရေးလာပါတယ်ကျောင်း VOA ရုပ်မြင်သံကြားစနေမဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးတဲ့မေရော့စေကန်တဲ့လှုပ်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့တွေးဆမိမြန်ကန်ထိုင်းနိုင်ငံမဲဆောင်မြို့မှာရှိတဲ့မေရော့စေကန်ကိုဦးဆောင်ပြီးတော့တည်ထောင်တဲ့ဒေါက်တာစင်တရာမောင်နဲ့ကျမတို့ VOA မြန်မာပိုင်းကဒေါက်ခင်မျိုးသက်မဲဆောင်မြို့မှာသွားပြီးတော့တွေးဆမိမြန်ကန်ကိုတင်ဆက်ပေးခဲ့တာကိုတော့တောင်ကြီးမျိုးကကိုမျိုးမင်းကစေနာကိုနားလည်ပါတယ်လူမျိုးမရေးဘာသာမရေးကုသပေးတဲ့အတွက်အရန်သဘောကျပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်အောင်ကိုဆိုတဲ့သောရရှင်ကတော့ဒီကျမတို့ VOA မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့ရွှေပြောင်းမြန်မာတွေအတွက်တင်းကိုထုတ်လွှင့်ပေးပါလို့ VOA ကိုတောင်းဆိုပါတယ်တဲ့နောက်ထပ်ကချင်းပြည်နယ်ဗမော်ခရိုင်ကရေးလာတဲ့သောရရှင်လန်လေးဆိုတဲ့သောရရှင်ကလည်း VOA ကိုစာရေးကြပါတယ်ဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOA ဝိုင်းတော်သားများအားလုံးကိုစိတ်တပြရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်ကချင်းပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလန်လေးဖြစ်ပါတယ်VOA Radio Season ကိုလည်းအရင်အားလိုနားဆင်အားပေးနေပါရယ် Facebook ကနေလည်းကြည့်ဖြစ်ပါရယ်ဓမ္မမေးခြင်းလိုပါ VOA ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ခြင်းတာတွေရှိပါရယ်မြို့နယ်ရက်ရွာကအဖြစ်ပျက်တွေကိုလည်း VOA ကိုပေးပို့ခြင်းပါရယ်ဘလို့ပို့ရမှန်းလည်းမသိလို့ပါပေးပို့ရမယ့်လိစာလေးရခြင်းပါရယ်အခုရေးတဲ့လိစာကရေးလို့ရပါလားခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားရမယ်ဆိုတော့ကျမတို့စီစာရင်းနိုင်တဲ့လိပ်စာကိုဒီအစီအစဉ်အဆုံးမှာကြေညာပေးပါမယ်နော်ဒါမှမဟုတ်လည်းအခုပို့သလိုပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ခြင်းပါတယ်ဆိုပြီးရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ပို့လို့ရတဲ့နေရာမှာလည်းလှမ်းပြီးရေးလို့ရပါတယ်အဲ့တော့ telephone နဲ့အသုံးရတာမလို့ telephone ပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မှာမဖြစ်ပါဘူးဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြေညာပေးတဲ့လိပ်စာကိုစာထည့်လိုက်လို့ရပါတယ်ရှင်ငင်းငင်းရောက်စေခြင်းနဲ့ဆိုရင်တော့ internet ကအမြန်ဆုံးလို့ပဲပြောချင်ပါတယ်အခုတော့သောရရှင်တွေကိုအနောက်တိုင်းကြီးလေးတွေနဲ့ကြားဖြတ်ဖြောပြပေးချင်ပါတယ်เนาะအခုဒီပြင်းကမှာတော့ Billboard Hot 100ဆိုတဲ့နံပါတ်3ချိန်နေတဲ့တချင်နဲ့ဖြောပြပေးမှာပါ American Rap ဆိုတော့ Post Malone ရဲ့ Rockstar ဆိုတဲ့တချင်ကတော့ Rock တချင်တစ်ပုဒ်တော့မဟုတ်ပါဘူး ဒီတဲ့ချင်းရဲ့ပင်နာရဲ့အဆိုတော့ရော့ခ်မလုံးကလည်းကျုံမှုသမျှအနုပညာရှင်တွေထဲမှာထူးခြားမှုရှိဆုံးအနုပညာရှင်ပဲဖြစ်တယ်။သူ့ရဲ့လမ်းကြောင်းကိုသူဖော်ဆောင်ရှောက်လန်းနေတဲ့သူဖြစ်တယ်။သူ့ရဲ့ပင်ကိုစိတ်ထားနဲ့နေထိုင်သူဖြစ်တယ်။လူတယောက်ရဲ့စိတ်ထားမှန်ပုံရှင်းအောင်ညီပုံတွေအားလုံးကလူတယောက်မှရှိတဲ့တဲ့ညာအရေးအချင်းသူ့မှာအကုန်ရှိတယ်လို့ရော့ပဘလစ်ဒေးတန်အတွ
popping, 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 man, I feel just like a rock star. All my brothers got that gas and they always be smoking like a rock star. When we call up on no f***ing show up, man, them that's got toss. When my homies pull up on your block, they make that thing go grata-ta-ta. Switch my whip, came back in black, I'm starting saying rest in peace to Bon Scott. Hey, close that door, we blowing smoke, she asked me light a fire like I'm awesome. Hey, act a fool on stage, probably leave my people show in a cop car. Hey, it was legendary, through a TV out the window of the montage. On the table, lick a pawn, don't give a damn, don't your government is a groupie, she just tryna get. I've been popping, popping, man, I feel just like a rock star. All my brothers got that gas and they always be smoking like a rock star. When we call up on no f***ing show up, man, them that's got toss. When my homies pull up on your block, they make that thing go grata-ta-ta.
I've been in the hills, superstars, feeling like a pop star. Drinking in the bed, jumping in the pool, and I ain't got on no bra. Get her front or back, pulling on the tracks, and now she screaming out no more. Daylight savage, why you got a 12 car garage and you only got 6 cars?
Post Malone ti so pyo 21 Savage rapper ga a phit pyo ti so tha de Rockstar so le tchin go na sin ga ja ya ba lo lo se Billboard Hot 100 Billboard ye hot a phit song de tchin si ye ma number 3 niya go chain ni de tchin phit ba de sin naw pai ma ro Myanmar tchit taw ra shin ni twet Myanmar tchin ni de boun ne le phyo pye pe bo shi ba de akhu set pyo jamar ro sin ni nya lai ma thau lwin pin ni de dai yai le lai si sin ma pi ga ye tchin bat taw ga win yak swe ne mulo sa ye la pyo jamar ro a chain kat tat mu ne a the ma phaw pya lai ya de sa de sa song go pyo pya pe sin ma de no သူရဲ့ဆွေးနွေးချက်ကတော့ဒီ NCA တနိုင်ငံလုံးအပြစ်ခဲရဆေးရေးစာချုပ်ချုပ်ဆိုခဲ့တာနှစ်နှစ်ပြည့်သွားပြီးတော့အခုလက်မှတ်မထိုးနိုင်သေးတဲ့အတိုင်းသားလက်နက်ကိုင်အဖွဲ့တွေလည်းကြံသေးတာမလို့ဒီ NCA အနာဂတ်အလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားကြတာကိုဒီတော်ရရှင်က
ဘာသာပေါင်းစုံစုပေါင်းဝတ်ပြုပြီးစုတောင်းနေုံများနဲ့တော့လူမျိုးရေးဘာသာရေးအမုန်းတရားပြန့်ပွားနေမှုတွေရပ်တန့်မသွားပေမဲ့အထောက်အကူဖြစ်နိုင်တာတွေလည်းရှိပါတယ်အထူးသဖြင့်နိုင်ငံတကာကတစ်ဖက်သက်ဝေဖန်ဆွဆွဲချက်တွေကိုတံပြန်တက်ရောက်ဆင်းနိုင်ပါတယ်လူမျိုးရေးဘာသာရေးအမုန်းတရားတွေမပြန့်ပွားဖို့ဆိုရင်ကြောသားရင်သားမခွဲကြတဲ့တရားရေးစီရင်မှုစနစ်ကိုအမြန်ဆုံးအကောင်အထည်ဖော်ပြီးတော့တမျိုးသားလုံးအကြောက်တရားခင်းခင်းနဲ့နေထိုင်နိုင်တဲ့တရားဥပဒေစိုးမိုးရေးရှိဖို့လိုတယ်လို့ယူဆမိပါတယ်ဒါအပြင်နိုင်ငံသားတိုင်းရဲ့အခွင့်အရေးနဲ့လွတ်လွတ်လပ်လပ်ကိုးကွယ်ယုံကြည်ပိုင်ခွင့်ကိုအပြည့်အဝအာမခံချက်ပေးနိုင်တဲ့အခြေခံဥပဒေရှိဖို့လည်းလိုအပ်တယ်လို့ယူဆမိပါတယ်ကြသေးမီတုန်းကရွှေတကုံစီရီရဲ့ပရဝန်ထဲမှာဖြစ်သွားတဲ့ဖြစ်ရဟာတရားဥပဒေစိုးမိုးရေးညံဖြစ်မှုနဲ့မဟာနာသာသနာရေးဝန်ကြီးဌာနတို့ရဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုပိုင်းအားနည်းချက်ကြောင့်လို့ပဲယူဆမိပါတယ်ဒီငုံရောင်းတဲ့အစ္စလမ်ဘာသာဝင်အဖိုးအိုဟာကျမ်းမာရေးချို့တက်နေတဲ့သူတယောက်ဖြစ်တဲ့အပြင်နိုင်ငံသားတယောက်လည်းဖြစ်ပါတယ်ဒီလိုလူမျိုးတယောက်ကိုသင်္ကန်းချုပ်ပြီးတော့အနိုင်ထက်ပြုတာကတော့ဖျားရှင်ရဲ့ဓမ္မတရားတော်ကိုဖျက်ဆီးပြရာကြနေတဲ့အပြင်လူမျိုးရေးဘာသာရေးပြိပခါတွေဖြစ်ပွားအောင်လှုံ့ဆော်ဖန်တီးရလဲရောက်နေပါတယ်သင်္ကန်းချုပ်ထားလို့အေးအေးယူဖို့ခတ်နေတယ်လို့စင်ကြေပေးနေမယ်ဆိုရင်နောက်ပိုင်းမှာဘာသာရေးအဆောင်ရောင်တွေဆင်မြန်းပြီးတော့ရာဇဝတ်မှုကင်းကြီးတွေကျူးလွန်လာမယ်ဆိုရင်ဒီလိုပဲခွင့်လွှတ်နေကြမှာလားအထူးသဖြင့်ပြည်သူတွေယုံကြည်တဲ့တရားရေးစနစ်ဖြစ်ဖို့ ရေးကြီးဆုံးကတော့တရားဥပဒေစိုးမိုးရေးကိုတာဝန်ယူထားကြသူတွေအနေနဲ့ပြစ်မှုကျူးလွန်သူတွေရဲ့ခန္ဓာကိုယ်ပေါ်ကအဆောက်အယောင်တွေကိုကြည့်မနေသင့်ပဲကြောသားရင်သားမခွဲခြားပဲထိထိရောက်ရောက်အရေးယူဆောင်ရွက်သင့်မှာကြောင်းဆွေးနွေးလိုက်ရပါတယ်လို့မောင်တက်တနာအမေရိကန်ပြည်ထောင်စုကရေးထားပါတယ်
ဒါကတော့တော်ရရှင်ပြည်ဖို့ကိုစာရေးပြီးဝင်ရောက်ပြီးဆွေးနွေးလာတာဖြစ်ပါတယ်ရှင်ကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာ TV Lottery ဆိုတဲ့အမြဲတမ်းနေထိုင်ခွင့် Green Card ပေါင်းမဲ့ကန့်ဆန်းမဲ့တွေလျှောက်ထားနိုင်တဲ့အချိန်ရောက်ပါပြီနော်။ဒါကြောင့်မလို့ဘလို့လျှောက်ထားနိုင်လဲဆိုတဲ့အချက်လက်အသေးစိတ်ကိုသောရရှင်နေနဲ့မျှဝေချင်ပါတယ်
။ TV Lottery လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုမှာခြေချနေထိုင်ခွင့်ရှိတဲ့ Green Card Visa ကန့်ဆန်းမဲ့အတွက်အောက်တိုဘာလ18ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့အထိလျှောက်ထားနိုင်ကြပြီဖြစ်ပါတယ်။တကယ်တမ်းမှာအောက်တိုဘာလ3ရက်နေ့တည်းကရှောက်ရွာစတင်မှုဖွင့်ပေးခဲ့ပေမဲ့ဤပညာပိုင်းဆိုင်ရာချုပ်ရဲမှုကြောင့်အမားဖြစ်သွားခဲ့လို့အဲ့ဒီကာလမှာရှောက်ထားတဲ့သူတွေလည်းရှောက်ရွာပြန်တင်ကြမှာပါ။အဲ့ဒီတုန်းကရှောက်ရွာတင်ထားတဲ့သူတွေကိုလည်းအကျိုးကြောင်းရှင်းပြတဲ့အီးမေးလ်တွေပို့ပေးမယ်လို့ဆိုပါတယ်။အပြောင်းလဲနဲ့ပတ်သက်ပြီးသိချင်ရင်တော့ရှောက်ရွာတင်ရတဲ့ dvlottery.state.gov ဆိုတဲ့ website မှာတော့ရောက်ကြည့်ရှုနိုင်ပါတယ်။အခုတစ်ခေါက်လျှောက်လာတင်ပြီးတော့2019ခုနှစ်အတွက် Green Card Visa ကန်ဆယ်မဲ့ပေါက်ကြတဲ့သူတွေဟာ2018အောက်တိုဘာလ1ရက်နဲ့2019စက်တင်ဘာ30ရက်အကြာအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရှိတဲ့ Visa ကိုရကြမှာပါ။ကဲဒီတော့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့် Green Card Visa ကန်ဆယ်မဲ့အတွက်လျှောက်ထားခြင်းကြရဲဆိုရင်တော့ dvlottery.state.gov စလုံးပေါင်းကတော့ dvlottery.state.gov ဆိုတဲ့ဒီအမေရိကန်နိုင်ငံသားရေးဌာန TV Lottery website မှာရှောက်ထားနိုင်ကြပါရဲ့ရှင်
။ဒါကတော့အမေရိကန်ပြည်သားစုမှာပြောင်းရွှေ့အခြေချနေထိုင်ခြင်းတဲ့သူတွေဘလို့ရှောက်လာတင်လို့ရနိုင်လဲဆိုတာကို VOA တော်ရရှင်နေနဲ့မျှဝေပေးလိုက်တာပါ။မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာသတင်းတွေပုံနဲ့ဖြောပြပေးဖို့ရှိပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းချင်းယူဆချက်တွေရင်ဖွင့်လာတွေရေးတင်လာတဲ့ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammy News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရှင်နေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်เนาะအခုတော့ဒေတောင်းတဲ့သောရှင်နေကိုဆက်ပြီးအလှည့်ပေးကြပါတယ်ရှင်ပြည်ပေါင်းရောက်ရခိုင်သူချင်းညမလေးကတန်ကိုကကိုတန်းဝင်းမမဘာဘရာခင်ဖြူသူမလေးမေရီခေါ်ဇာဖြူဝင်းတို့မိသားစုအတွဲဆိုပြီးအမြဲလွမ်းဆွတေးလက်ဆောင်တစ်ပုဒ်ပါပါတယ်ရှင်မြမတိချစ်သောရှင်နေတွေလည်း VOA ကမြစ်တာတေးလက်ဆောင်တစ်ပုဒ်ပါကြပါတယ်เนาะပေါ်ပေါ်သိဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းလေးကိုသောရရှင်နေအားလုံးနှစ်ချိုက်သဘောကြမယ်လို့ထင်ပါတယ်။နားဆင်ကြည့်ပါအောင်နော ပို့တည်ဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားကျင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်ဖွင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြကြရတာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ငြင်းငြင်းရေးရှစ်မတိုးနောက်မဆုတ်ဖြစ်နေသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမှတ်အင်ဂျင်နိုင်ကူညီတင်ဆက်ပေးထားပါရစေရှင်
ကုဆိုရဲ့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရည်သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ခဲ့တာနှစ်နှစ်ရှိသွားပါပြီ။ဒေါက်ဆန်းစုကြည်နဲ့နိုင်ငံရေးသမားတချို့ကမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဒီနှစ်နှစ်တာကာလအတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပေမဲ့ NCA လက်မှတ်ထိုးမထားတဲ့လက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးသမားတချို့ကတော့အဲ့ဒီလိုမမြင်ကြပါဘူး။တချို့ကတော့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုတော့ရှိပါရဲ့ဒါပေမဲ့နှစ်ကွေးလုံးနဲ့ဆိုပြီးဝေဖန်ကြတာတွေလည်းရှိပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးနိုင်တာဘလောက်အရေးကြီးသလဲ။လက်နှစ်တာအတွင်းတိုးတက်ဖြစ်ထွန်းမှုတွေကိုကြည့်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့မတိုးနောက်မဆုတ်နိုင်ဖြစ်နေသလားဆိုတာကုရပဒေလာသုံးသပ်တင်ပြသွားပါမယ်။မြန်မာနိုင်ငံ၏တမိုင်းမှာ
NCA စာချုပ်ပေါ်ပေါက်လာအောင်စူးစမ်းနိုင်ခဲ့ခြင်းဟာမှတ်တိုင်တစ်ခုလို့ဆိုရင်တော့မမပါဘူး။အကြောင်းကတော့ကချင်ပြည်နယ်ရှမ်းအစရှိတဲ့မြန်မာနိုင်ငံရဲ့အရေးပါတဲ့တိုင်းဒေသနဲ့နိုင်ငံတွေကအစိုးပြုခဲ့တဲ့အချက်တွေကိုအခြေခံပြီးအစိုးရနဲ့တပ်မတော်ကလိုက်ပါညှိနှိုင်းဆောင်ရွက်ရင်းရလာတဲ့စာချုပ်တစ်ခုဖြစ်လို့ပါပဲ။ ဒါပေမဲ့စာချုပ်ကိုလက်မှတ်ရေးထိုးကဏ္ဍမှာအစိုးရနဲ့တပ်မတော်ဘက်ကငြိမ်းချမ်းရေးလုပ်ငန်းစတင်ပြီးနောက်ပိုင်းမှာပေါ်ပေါက်လာတဲ့ကိုကန့်တအောင်းပလောင်ရခိုင်အေအေတပ်ဖွဲ့၃ဖွဲ့ကိုလက်မှတ်ရေးထိုးခွင့်မပြုရကနေ အလုံး ပါဝင်နိုင်ခြင်းမရှိလို့ဆိုတဲ့အကြောင်းပြချက်နဲ့ ကရအိုအပါဝင်လက်နက်ကိုင်အင်အားစုတချို့ပါဝင်လက်မှတ်ရေးထိုးခြင်းမပြုခဲ့ကြပါဘူး။ဒီလိုနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာနိုင်ငံတဲကလက်နက်ကိုင်အဖွဲ့စည်းအားလုံးပါဝင်နိုင်ခြင်းမရှိတဲ့အခြေအနေဆက်ရောက်သွားစေခဲ့ပါတယ်။အစိုးရနဲ့တပ်မတော်ဘက်ကတော့ကြံနေခဲ့တဲ့အဖွဲ့တွေကိုနောက်ပိုင်း NCA စာချုပ်မှာလက်မှတ်ရေးထိုးလာအောင်ညှိနှိုင်းနိုင်လိမ့်မယ်လို့ယူဆခဲ့ပုံရပါတယ်။ဒါပေမဲ့လည်းနောက်ပိုင်းအရင်ကမှန်းဆမထားတဲ့အခြေအနေတွေပေါ်ပေါက်လာတာတွေ့မြင်ကြရပါတယ်။ အဲ့ဒါကတော့ KIO နဲ့အတူNCA စာချုပ်ရေးဆွဲရာမှာအတူပါဝင်ခဲ့တဲ့ UNFC လို့ခေါ်တဲ့တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေဟာ NCA စာချုပ်ဟာပြည်စုံမှုမရှိဘူး။အားနည်းချက်တွေရှိနေတဲ့ဒါကြောင့်အဲ့ဒီအချက်တွေကိုပြင်ဆင်ပေးမှလက်မှတ်ရေးထိုးနိုင်မယ်ဆိုပြီးပြောင်းလဲရည်တည်ခဲ့မှုဖြစ်ပါတယ်။ နောက်ထပ်အရေးကြီးတဲ့အချက်တစ်ခုကတော့အစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးဆွေးနွေးနေစဉ်တခြားလုံးငြိမ်သက်နေခဲ့တဲ့ဝါတပ်ဖွဲ့ဟာတောင်းဆိုမှုအသစ်တွေတောင်းဆိုရင်းမဟာမိတ်အဖွဲ့တစ်ဖွဲ့ထူထောင်မြန်မာနိုင်ငံရေးပင်မရေးစီးကြောင်းနဲ့ဝင်ရောက်လာခြင်းပါပဲ။အဲ့ဒီအဖွဲ့ကတော့ NCA ကိုလက်မခံဘဲနောက်ထပ်ဆွေးနွေးညှိနှိုင်းမှုအသစ်တွေလုပ်ပေးဖို့တောင်းဆိုတာတွေ့ရပါတယ်။ဒီအခြေအနေတွေကြောင့်
NCA လက်မှတ်ရေးထိုးပြီးခဲ့တဲ့နှစ်နှစ်တာအတွင်းစာချုပ်ထဲကိုနောက်ထပ်အဖွဲ့ဝင်သစ်တွေလက်မှတ်ရေးထိုးနိုင်ခြင်းမရှိခဲ့ပါဘူး။ဒီချက်ကိုကြည့်ပြီးနှစ်နှစ်တာကာလတိုးတက်မှုမရှိဘူးလို့ထောက်ပြပြောဆိုသူတွေကပြောဆိုကြပါတယ်။အခြားတစ်ဖက်မှာတော့အစိုးရနဲ့တပ်မတော်ဘက်ကလက်မှတ်ရေးထိုးရမှာပါဝင်တဲ့တိုင်းဒေသလက်နက်ကိုင်ရှစ်ဖွဲ့နဲ့ NCA စာချုပ်ပါအချက်တွေကိုဆက်ပြီးအကောင့်ထဲပေါ်ကြပါတယ်။တကယ်မြေပြင်မှာတိုက်ပွဲတွေပြန်မဖြစ်အောင် GMC လို့ခေါ်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စရည်ဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစဉ်အဆက်ဖွဲ့ပြီးဆောင်ရွက်သလိုနိုင်ငံရေးဆွေးနွေးမှုတွေအတွက် UPDJC လို့ခေါ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဆိုတာကိုဖွဲ့ပြီးအကောင့်ထဲပေါ်ပါတယ်။ အထင်ရှားဆုံးကတော့27ရာစုပင်လုံညီလာခံနှစ်ကြိမ်ကျင်းပနိုင်ခဲ့ခြင်းပါပဲ။အစီအလက်မှရေထိုးခြင်းတစ်နှစ်ပြည့်ပွဲမှာဒေါက်တာဆူဂျီကဒီနှစ်အတွင်းတိုင်းသားလက်နက်ကိုင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုကြီးစတင်နိုင်ပြီ။ဖက်ဒရယ်ခြေခံမှုသုံးဆယ်ခုနှစ်ချက်ကိုပြည်တော်စုသဘောတူညီချက်ရဲ့အစိတ်အပိုင်းတည့်အဖြစ်လက်မှတ်ရေးထိုးနိုင်ခဲ့ပြီ။
NCA လက်မှတ်ထိုးမထားတဲ့အဖွဲ့အစည်းတွေရဲ့နယ်မြေဒေသတွေမှာပြည်ပခန့်တွေလျှော့ချနိုင်ခဲ့ပြီးပြည်သူတွေရဲ့ဘဝတည်တည်သာသာပြောင်းလဲတိုးတက်လာတယ်လို့ဆိုပါတယ်။ဒါပေမဲ့ NCA လက်မှတ်ထိုးမထားတဲ့အဖွဲ့တွေနဲ့ပတ်သက်လို့ကတော့တစုံတရာအစီအစဉ်တစ်ခုခုရှိကြောင်းထုတ်ပြောတာမျိုးမရှိပဲ NCA စာချုပ်မှာလက်မှတ်ထိုးဖို့ကိုပဲဖိတ်ခေါ်သွားတာတွေ့ရပါတယ်။ ဘုကဒီမိုကရေစီရဲ့စန့်ကျင်ဘက်ဖြစ်တဲ့လက်နက်ဆွဲကင်ပြီးလိုယာတောင်းဆိုမှုမျိုးကိုဆွန့်လွတ်ပြီးနိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းဆောင်ရွက်ဖို့အဲ့လိုဆောင်ရွက်ဖို့ဆိုရင် NCA စာချုပ်မှာလက်မှတ်ရေးထိုးဖို့ပဲဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။မြမနေငယ်လုပ်ငန်းစဉ်မှာအရေးကြီးဆုံးကတော့တိုက်ခတ်တိုက်ခိုက်နေတာတွေအရင်ရက်စဲသွားအောင်လုပ်နိုင်ဖို့ဖြစ်ပါတယ်။ဒုတိယတစ်ချက်ကတော့အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်နောက်တီးဆောက်မဲ့ဒီမိုကရေစီဖေဗရယ်ပြည်ထောင်စုကိုပုံဖော်ကြပါပါ။
လက်ရှိအခြေအနေကိုကြည့်ရင်တက်မတော်နဲ့ရွေးကောက်ခံအစိုးရဘက်ကNCA စာချုပ်အတိုင်းသွားမယ်အခြားနည်းလမ်းမစင်စားဘူးဆိုတဲ့သဘောမျိုးတက်ရောက်နေပါတယ်။အခြားတစ်ဖက်မှာတော့ RCSSSA ရှမ်းတပ်ဖွဲ့ပါဝင်လက်ကျန်UNFC အဖွဲ့ကNCA စာချုပ်ပြင်ပေးဖို့ဆက်တောင်းဆိုနေသလိုဝါနဲ့KIO ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကလည်းသူတို့ကိုအဖွဲ့လိုက်လက်ခံဆွေးနွေးဖို့တောင်းဆိုနေတာတွေ့နိုင်ပါတယ်။တကယ်ပြောရရင်တော့ ဒီအခြေအနေဟာမြမနေငယ်လုပ်ငန်းစဉ်အတွက်ရှင်မတိုးနောက်မဆုတ်တာအခြေအနေမျိုးဖြစ်နေတယ်လို့ဆိုရင်မမပါဘူး။ဒီအတွက်အစိုးရနဲ့တပ်မတော်ဘက်ကနေငယ်ငယ်လုပ်ငန်းစဉ်အကောင့်တွေဖော်ရမှာ
NCA လက်မှတ်လာထိုးဖို့လာထိုးတဲ့စီမှာတော့ဘယ်သူတွေထိုးလို့ရတယ်ဘယ်သူတွေတို့တော့ထိုးခွင့်မပေးဘူးဆိုတဲ့အသေးစုတ်ကင်ထားတာမျိုးထက်အခြားသောနီလန်းအသစ်တွေရှာဖို့လိုပါလိမ့်မယ်။ဒီနေရာမှာငယ်ငယ်လုပ်ငန်းစဉ်ကိုစပြီးအကောင့်တွေဖော်ခဲ့တဲ့သမရဦးသိန်းစိန်လက်ထက်အစိုးရနဲ့တပ်မတော်ဘက်ကထားခဲ့တဲ့မူဝါဒသဘောထားတွေကိုအတူယူသေးပါတယ်။ ပြစ်ခတ်တိုက်ခိုက်မှုရက်စဲနိုင်ရေးအတွက်ငင်းကြရေးအတွက်အရင်အစိုးရအဆက်ဆက်မလုပ်ခဲ့ဘူးတဲ့လိုက်လျောညှိနှိုင်းစည်းရုံးခဲ့ပုံမျိုးဖြစ်ပါတယ်။အခြားတစ်ဖက်မှာတော့ပြစ်ခတ်တိုက်ခိုက်မှုရက်စဲသွားတဲ့ဒေသတွေကိုကုထက်ပိုတည်ငြိမ်ငြိမ်းချမ်းဖွံ့ဖြိုးတိုးတက်အောင်အကောင့်တွေပေါ်ပေးရင်စံနမူနာပြစရာဖြစ်လာအောင်လုပ်ပေးဖို့လိုပါတယ်။ဒါတွေမကအ
NCA စာချုပ်ပါအတိုင်းလက်ရှိကောင်ထယ်ဖော်နေတဲ့ငင်းကြီးဆွေးနွေးပွဲတွေမှာတိုင်းသားတွေကဓာတ်ညွေရီလူရှိတယ်လို့ခံစားလာရအောင်လဲကြိုးစားကောင်ထယ်ဖော်ပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ရခိုင်မြောက်ပိုင်းပြည်သူခါကနေပြီးတော့ထွက်ပြေးကြရတဲ့ဒေသခံတွေပြန်လည်နေရာချထားရင်းနဲ့တပတ်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမဲ့အစီအစဉ်တွေအတွက်တက်ဆိုင်အောင်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးမှာဘယ်လိုမျိုးအကျပ်တဲတွေနဲ့စင်ခေါ်ချက်တွေရှိနိုင်ပါသလဲ
ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-332-382-9554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။ငါနေညအတိုင်းရည်လိုင်းဆင်းနေကမှာပါဝင်ဆင်းနေကြဖို့တော်လာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကအတိုင်းရည်လိုင်းဆင်းနေကံကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနှားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာခြေတုလက်တုငားတဲ့ Blade Library လို့နာမည်ပေးထားတဲ့နေရာတစ်တခုဖွင့်လှစ်လိုက်ပါတယ်။အာရဗ်စော်ဘွားများပြည်တော်စုကဒူဘိုင်းမြို့မှာနောက်လာမယ့်နှစ်အတွင်းမိုးပြင်မော်တော်ဆိုင်ကယ် Hoverbike ကိုရဲတပ်ဖွဲ့တွေကအသုံးပြုနိုင်ပါတော့မယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင
်။ဂျပန်နိုင်ငံတိုကျိုမြို့မှာခြေတုလက်တုငှားတဲ့ Blade Library လို့နာမည်ပေးထားတဲ့နေရာတစ်ခုဖွင့်လှစ်လိုက်ပါတယ်။အဲ့ဒီနေရာမှာ Blade လို့ခေါ်တဲ့ကာဗွန်ဖိုင်ဘာနဲ့လှုပ်ထားတဲ့ခြေတုလက်တုတွေငှားရတာဖြစ်ပြီးတော့ငှားရသူတွေဟာအဆောက်အုံဘေးနားကပြေးလမ်းကြောင်းပေါ်မှာအဆန်းပြေးကြည့်နိုင်တာဖြစ်ပါတယ်။ ဒီအပြားပုံစံရှိတဲ့ blade ဟာပြေးတဲ့အခါကွေးသွားနိုင်ပြီးပြန်ဆန့်ထုတ်ပေးနိုင်ပါတယ်ကိုပိုင်တူးချင်းစီအပိုင်ဝဲဖို့ဆိုရင်ဒေါ်လာထောင်ချီကြာတင်တာဖြစ်ပြီးတော့လူအများစုကမတက်နိုင်ပါဘူးဂျပန်အစိုးရကလည်းနေစဉ်ဘဝမှာလိုအပ်တာမဟုတ်တဲ့ဒီပစ္စည်းကိုဝဲဖို့အတွက်ငွေကြေးဆိုင်ထုတ်ကုန်ကြခံခြင်းမရှိတဲ့အတွက်လူအများစုကြီးအတွက်ဈေးကြီးနေတာဖြစ်ပါတယ်တူတူမှာရှိတဲ့ Blade Library မှာဆိုရင်တော့တစ်နေ့ကို $9ဂျပန်ယန်1000လောက်နဲ့ငှားလို့ရပါတယ် Cibo ဆိုတဲ့ကုမ္ပဏီကဒီ Blade Library ကိုငွေကြေးနဲ့ပစ္စည်းတွေထောက်ပံ့ထားတာပါမတော်တဆမှုတွေကြောင့်ခြေထောက်ဖျက်လိုက်ရတဲ့သူတွေအတွက်အပြေးအားကစားကိုလေ့ကျင့်ဖို့အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
အာရဗ်တော်ဝါမြာစီတောင်စုကဒူဘိုင်းမြို့မှာနောက်လာမယ့်နှစ်အတွင်းမိုးပြင်းမော်တော်ဆိုင်ကယ် Hover Bike ကိုရဲတပ်ဖွဲ့ကအသုံးပြုနိုင်ပါတော့မယ်။ပင်လယ်ခွေ့ဤပညာပြပွဲမှာဒူဘိုင်းရဲတပ်ဖွဲ့ကမိုးပြင်းမော်တော်ဆိုင်ကယ်ကိုတခြားဤပညာတွေနဲ့အတူပြသခဲ့တာပါ။လူတယောက်စီးရက်စစ်စွန်းအင်သုံးမိုးပြင်းမော်တော်ဆိုင်ကယ်ကိုရုရှားကုမ္ပဏီ Hover Stuff ကထုတ်လုပ်တာဖြစ်ပြီးအသုံးပြုတဲ့နီလန်းအပေါ်မူတည်ပြီးမိနစ်40လောက်ပြင်သန်းနိုင်ပါတယ်။အခုလိုခင်မီလုံခြုံရေးဤပညာတွေဖြစ်တဲ့မိုးပြံမော်တော်ဆိုင်ကယ်တွေဆက်ရုပ်ရဲတွေကိုဒူဘိုင်းကုန်စည်ပြပွဲ2020အတွဲအကုန်အကျခံကြိုတင်ပြင်ဆင်နေတာဖြစ်ပါတယ်ဒီဆိုင်ကယ်ရဲ့အားသာချက်ကလေထဲကနေရတော်တော်များများကိုစောင့်ကြည့်နိုင်မှာဖြစ်ပြီးတော့အရေးပေါ်အကူအညီလိုအပ်တဲ့သူတွေစီလမ်းပိတ်ဆို့ခြင်းမရှိဘဲမြင်မြန်ရောက်နိုင်မှာဖြစ်ပါတယ်ကင်မရာလည်းတပ်ဆင်ထားမှာဖြစ်ပြီးရဲဌာနချုပ်ကိုဓာတ်ရိုက်ဗီဒီယိုပေးပို့နိုင်မှာပါအခုချိန်မှာတော့အမြင့်6မီတာလောက်မှာပဲပြန်နိုင်ပြီးတော့အနာဂတ်မှာတော့ပိုးပြီးမြင့်မြင့်ပြန်နိုင်မယ်လို့ခန့်မှန်းထားကြပါတယ်ရှင
်အတင်းနီးနားနိုင်တဲ့ဒီတော့ဘွန်နိုအဲရစ်မှာသပွဲတို့အမြန်လမ်းလျှောက်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်ဒီပွဲမှာသပွဲတို့ပေါင်း450လောက်ပါဝင်ရှင်ပြိုင်ခဲ့ကြပြီးတော့နိုင်ငံရဲ့အမြန်ဆုံးသပွဲတို့အကုန်အတွက်ပစ္စည်းတွေလက်တစ်ဖက်ကကင်ပြီးရှင်ပြိုင်ခဲ့ကြတာပါလက်တစ်ဖက်ကပလင်းနဲ့ဖန်ခွက်ကိုပလတ်စတစ်ဘန်းထဲမှာတင်ပြီးတော့အကွာအဝေးပေ9200ကျော်လောက်ကိုအမြန်လမ်းလျှောက်ပြိုင်ခဲ့ကြတာပါလမ်းတစ်လျှောက်မှာလက်ထဲကပလင်းတွေခွက်တွေဖိတ်စင်မှောက်ကြခြင်းမရှိရပါဘူးနိုင်ရတဲ့သူကတော့ဒေါ်လာ1000ရတာဖြစ်ပါတယ်အမျိုးသားအမျိုးသမီးပြိုင်ပွဲတွေသာမကတက်တန်းလိုက်ပြိုင်ပွဲတွေလည်းကျင်းပခဲ့ပါတယ်ဒီပြိုင်ပွဲတွေကိုအာဂျင်တီးနားဟိုတယ်နဲ့ဟိုတယ်ဝန်ထမ်းတမကကဦးစီးပြီးတော့နှစ်စဉ်ကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ
ကဘာတလွားထူးခြားဆံပြသတင်းတွေကိုနားဆင်ခဲ့ကြရတာပါ VOE ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုပြန်လည်နားဆင်လို့ရဆိုရင် VOE ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးတော့ဝင်ရောက်နားဆင်နိုင်ပါတယ်ဒီတနင်္လာနေ့မနေ့ထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့လိုင်းဒိုမီတာ32 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမှတ်တင်ပြထိုက်ကြေညာပေးပါမယ်ရှင်
ဒီသားရင်းမှာကြီးထွားလာနေတဲ့အီရန်ရဲ့စီးရေးဆိုင်ရာရန်ဆမှုတွေကိုထိန်းညှိနိုင်မဲ့နည်းလမ်းတစ်ခုဖြစ်နေဆော်ဒီအာရေဗျားနဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်ကဒီကနေ့တိုက်တွန်းအပ်ပေးခဲ့ပါတယ်ဆော်ဒီအာရေဗျားနိုင်ငံမြို့တော်ရီယတ်မှာကျင်းပမဲ့ဆော်ဒီအာရေဗျားအီရန်ပူးပေါင်းဆောင်ရွက်ရေးကော်မတီရဲ့ဆွေးနွေးပွဲမှာဝန်ကြီးတေလာဆန်တက်ရောက်ပြီးဆော်ဒီနဲ့အီရန်နှစ်နိုင်ငံကြားတိုးတက်ဆောင်ရွက်မှုတွေကအလားအလာကောင်းနေဖြစ်တယ်လို့ဆော်ဒီဘီယန်ဆယ်မာနဲ့အီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီတို့ကိုပြောဆိုခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံမှာဒီကနေ့ကျင်းပနေတဲ့အထူးထူးရွေးကောက်ပွဲမှာလက်ရှိဝင်ကြီးချုပ်ရှင်ဇိုအာဘေရဲ့အနာရညွန်ပေါင်းအဖွဲ့ကလွတ်လွတ်လပ်လပ်နိုင်နေတယ်လို့မဲပေးခဲ့ကြသူတွေကိုကောက်ယူတဲ့စစ်တမ်းမှာဖော်ပြနေပါတယ်။ဝင်ကြီးချုပ်အာဘေရဲ့ Liberal Democratic Party ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြီးခဲ့တဲ့စက်တင်ဘာလအောက်လွှတ်တော်မဖြတ်သိမ်းခင်ကရရှိထားတဲ့အတိုင်းပဲအများစုဖြစ်တဲ့လွှတ်တော်အမှတ်နေရာ၃ပုံ၂ပုံရမယ်လို့ TBS ရုပ်သံစစ်တမ်းကဖော်ပြနေပါတယ်။စပိန်ဝန်ကြီးချုပ်မာရီယာနိုရာချိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကတ္တလိုနီးယားဒေသကိုလွတ်လပ်ရေးမကြေညာနိုင်အောင်တားဆီးတဲ့အနေနဲ့ကတ္တလိုနီးယားဒေသရဲ့ခွက်ထွက်ရေးအစိုးရကိုဖျက်သိမ်းပြီးရွေးကောက်ပွဲအသစ်တွေလုပ်ဖို့တောင်းဆိုလာနိုင်ပွဲရှိတယ်လို့စနေနေ့ကကြေညာလိုက်ပါတယ်။ကတ္တလိုနီးယားဒေသခေါင်းဆောင်တွေကစပိန်နိုင်ငံကနေခွက်ထွက်ပြီးလွတ်လပ်ရေးကြေညာဖို့လိုရာကဖြစ်လာတဲ့နိုင်ငံရေးအချက်အလက်တွေကိုကင်တွက်ဖြည့်ရှင်းဖို့စပိန်အစိုးရအဖွဲ့ရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်ဝန်ကြီးချုပ်ရာချိုင်းကအခုလိုကြေညာလိုက်တာဖြစ်ပါတယ်ရှင်။ ဒီညအစီအစဉ်ထုတ်လွှင့်မှုကမှစုမုံဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကဝိုက်ထက်ဇော်ညက်ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆင်နွှဲခြင်းညကိုနိုင်ကနေဆက်နိုင်ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ခုထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေ
This program has come to you from the Voice of America, Washington.